နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်သမ္မတဖြစ်နိုင်ဖို့အဟံတာဖြစ်နေတဲ့ဖွဲ့စည်းပုံဥပဒေပုံမှ59စာလုံးအပါအဝင်ဥပဒေချမ်းတချို့ဒီကနေ့မဲခွဲရမှာတော့ပြည်ထောင်စုလွှတ်တော်ရဲ့ထောက်ခံမဲ85ရာခိုင်နှုန်းမကျော်တာကြောင့်ဒီပုံမှတွေပြင်ဆင်ရေးမအောင်မမြင်ဖြစ်ခဲ့ရပါတယ်ဒီကနေ့ကျင်းပတဲ့ပြည်ထောင်စုလွှတ်တော်တွေကဒီပုံမှတွေအပါအဝင်တခြားဖွဲ့စည်းပုံပြင်ဆင်ရေးအစိုးပြုချက်တွေမဲခွဲတဲ့အခြေအနေကို VOA သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ပြင်ဆင်မဲ့ဥပဒေမူကြမ်းကိုဆက်လက်မဲခွဲတဲ့ဒုတိယမြောက်နေ့မှာတယောက်ခွင့်ရှိသူတွတ်တော်ကိုယ်စားလှယ654ဦးအနက်635ဦးတယောက်ခဲ့ပြီး22ဦးကတော့ခွင့်တိုင်ကြားခဲ့တာဖြစ်ပါတယ်ဒီကနေ့မှာတော့2008ဖွဲ့စည်းပုံအခြေခံဥပဒေဒုတိယအကြိမ်ပြင်ဆင်တဲ့ဥပဒေမူကြမ်းပါပုံမှန်46ပုံမှန်ခွဲကာကြီးမှာအကျုံးဝင်တဲ့ပုံမှန်ခွဲ15ခုကိုပြင်ဆင်ပယ်ဖျက်ရေးအတွက်လဲပေးခဲ့ကြတာဖြစ်ပါတယ်ပြင်းစင်ပယ်ဖြတ်ဖို့မဲခွဲဆုံးဖြတ်ချက်ရယူရမှာတော့ပုံမှန်ခွဲ15ခုလုံးဟာလိုအပ်တဲ့ထောက်ခံမဲ့ရခိုင်နှုန်းမရရှိတာကြောင့်မူလအတိုင်းထားရှိဖို့ဆုံးဖြတ်ကြောင်းလွတ်တော်နာယကဦးတီခွန်မြတ်ကအခုလိုကြေညာခဲ့ပါတယ
်ပုံမှန်59ပုံမှန်ခွဲစလုံးပယ်ဖြတ်မှုအတွက်ထောက်ခံဆန္ဒမဲ့393မဲ့ဖြစ်ပါတယ်ထောက်ခံဆန္ဒမဲ့85ရခိုင်နှုန်းမကျော်တဲ့အတွက်မူလအတိုင်းဖြစ်ကြောင်းကြေညာပါတယ်ပုံမှန်109ပုံမှန်ခွဲခခွေပြင်းစင်မှုအတွက်ထောက်ခံဆန္ဒမဲ412မဲဖြစ်ပါတယ်ထောက်ခံဆန္ဒမဲ85ရာခိုင်နှုန်းမကျော်တဲ့အတွက်မူလအတိုင်းဖြစ်ကြောင်းကြေညာပါတယ
်ပုံမှန်59စာလုံးဟာဒေါ်ဆန်းစုကြည်သမရမဖြစ်စေရေးအတွက်ရည်ရွယ်ထည့်သွင်းထားတယ်လို့ဝေဖန်ထားတဲ့ပုံမှန်ဖြစ်ပါတယ်ဒီပုံမှန်ကိုဥပဒေချမ်းမှာတည်ဖြတ်ဖို့အတွက်တင်ပြထားတာပါပုံမှန်109ခါဟာပြည်သူ့စစ်တော်မှာတပ်မတော်သားပါဝင်မှုကို25ရာခိုင်နှုန်းကနေနောက်တစ်ကြိမ်စစ်တမ်းမှာ15ရာခိုင်နှုန်းအစိုးရအကြိမ်မှာ10ရာခိုင်နှုန်းပြည်စမအကြိမ်မှာ900ခိုင်နှုန်းအထိလျှော့ချသွားဖို့ဖြစ်ပါတယ်ပုံမှန်148ခါခွင်းနဲ့ပုံမှန်167ခါကြီးတို့ကတော့မြို့သားစစ်တော်နဲ့တိုင်းဒေသကြီးပြည်နယ်စစ်တော်တွေမှာအလားတူလျှော့ချဖို့ဖြစ်ပါတယ်မဲခွဲဆုံးဖြတ်တဲ့ပုံမှန်တွေထဲမှာအမျိုးသားကာကွယ်ရေးနဲ့လူ့ဆွေးနွေးကောင်စီကာလုံနဲ့ပတ်သက်တဲ့ပုံမှန်201နောက်သူ့ရဲ့ပုံမှန်ခွဲတွေနဲ့တက်ဆိုင်တဲ့ပြည်သူ့လွတ်တော်နဲ့အမျိုးသားလွတ်တော်ဒုဥက္ကဋ္ဌတွေထည့်သွင်းဖို့နဲ့ကာလုံရဲ့တာဝန်ပိုင်းဆိုင်ရာဖြည့်ဆွက်ချက်တွေလည်းပါဝင်ပါတယ်ဒီလိုပြင်ဆင်ဖြည့်ဆွက်ခွင့်မရပေမဲ့ဖွဲ့စည်းပုံပြင်ဆင်ရေးအတွက်ဆက်လက်ကြိုးစားသွားမှာဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကပြည်သူ့လွတ်တော်ကိုယ်စားဒေါက်တာလှမိုးကပြောပါတယ
်ဒီနေ့လက်ဆွဲဆုံးပြတ်မှုရလဒ်ကိုကြည့်မယ်ဆိုလို့ရှိရင်မြို့သားဒီမိုကရေစီအဖွဲ့ချုပ်ကတင်နေပြင်ဆင်လို့တဲ့ပယ်ဖျက်လို့တဲ့ဥပဒေပုံမှန်တွေကိုရေတော့ကကိုယ်စားရဲ့85ရာခိုင်နှုန်းအထက်က6ခံမဲ့ပေးတဲ့နေနဲ့ဒီနေ့ကျလို့ဒါပြင်ဆင်လို့မရခဲ့ဘူးပေါ့ဒါအင်တမတာဆက်ဝင်နေကြတယ်ဘာဖြစ်လို့လူကမင်းတိတ်ပြေးထားတယ်ဒီလူကြီးကရေတောက်ကျောက်ထားတဲ့ကိုယ်ကလေးကြီးအများကြီးကပြင်ဆင်လို့တဲ့ပယ်ချက်လို့ရဆန္ဒရှိနေတယ်ပြင်ဆင်ခွင့်မရခဲ့ပါအဲ့တော့လည်းကျွန်တော်မြေသားဒီမိုကရေစီဘုတ်တင်လည်းဆက်ပြီးတော့ကြိုးစားနေအောင်ဖြစ်ပါတယ
်မလ13ရက်နေ့မှာတော့ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်436ကာကြီးနဲ့အကျုံးဝင်နဲ့ပုံမှန်ခွဲ14ခုပါဝင်တဲ့ပြင်ဆင်ချက်ကိုဆက်လက်မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်